မြန်မာနိုင်ငံမှာ73စီတင်သွင်းသူတွေအတွက်တက်မှတ်ဒေါ်လာလဲနှုန်းကိုစစ်ကောင်စီကရုတ်တရက်အပြောင်းလဲလွှတ်လိုက်ပြီးနောက်မနေ့ကစပြီးဓာတ်ဆီဈေးတွေရုတ်တရက်ခုန်တက်သွားပါတယ်။မနေ့ထက်ကကန့်သက်လာတဲ့ဒေါ်လာဈေးနှုန်းအမျိုးမျိုးကြောင့်ဈေးကွက်ထိခိုက်ပြီးနိုင်ငံသားဝင်ငွေနည်းလာခြင်းဓာတ်ဆီတင်သွင်းသူတွေအတွက်ဒီဒေါ်လာလဲနှုန်းဖြတ်သိမ်းပြီးအပြင်ပေါက်ဈေးအတိုင်းလွှတ်ပေးလိုက်လို့ဓာတ်ဆီဈေးတွေထိုးတက်ကုန်တယ်လို့ထောက်ပြကြပါတယ်။စက်မှုဇုံတွေအတွက်လည်း73စီခွဲတန်းတွေမရောပြတော့ဘူးလို့ပြောထားတဲ့အတွက်ပိုအခက်ကြုံနိုင်တာကိုကျွန်တော်ပဲပြောပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဓာတ်ဆီအမျိုးအစား octane 92နဲ့95က15ရာခိုင်နှုန်းဖြင့်ချက်340ဝန်းကျင်ရန်ကုန်မှာမနေ့ကတက်သွားတာကိုအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကအခုလိုစရှင်းပြပါတယ်
။ဒီကတော့စီမံခန့်ခွဲရေးအုပ်ချုပ်တဲ့လူတွေရဲ့စီမံ hard currency ပေါ့ဝန်မာပေါ့ဒေါ်လာလူအချက်တွေတအားမြင့်တက်သွားတဲ့အပေါ်ဖြစ်လိမ့်မယ်။အခုအဲ့ဒီဝန်မာကိုလိုတော့မထုတ်ပြနိုင်တဲ့အတွက်ကြောင့်မလို့ငွေကိုလုတ်ပြီးမဲ့အဲ subsidy ချုပ်ပြနေတဲ့ဟာတွေဟာစပီမလုပ်ပြနိုင်လို့ဆိုတရေဖလာတဲ့အချိန်မှာအခုက floating လုပ်လိုက်တဲ့ဆိုတော့ပုံဖြစ်သွားတယ်ဒီကုတ်ကအပြင်းစည်းခွဲတွေရောင်းရလို့ကြောက်နေတော့ရုတ်ကြိတ်တက်သွားတာအဲ့ဒါမျိုးတက်သွားတယ်ဆောက်ပါရလား
အခုလိုဖြစ်ရခြင်းရဲ့အကြောင်းရင်းကိုလည်း American အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေက
အခြေခံအကြောင်းတရားတွေအများကြီးရှိပါတယ်ခင်ဗျသူတို့အာဏာသိမ်းပြီးတဲ့အချိန်ကစပြီးတော့မှနိုင်ငံသားငွေကနှဲသွားတဲ့အခါမှာဘူဘန်ကနေပြီးတော့မှနိုင်ငံသားငွေလင်းနှုန်းကိုဝင်ရောက်ဆော့ဖက်တာကစတဲ့ပြဿနာပဲဗျဒီပြဿနာဟာအခြေခံအကြောင်းတွေမှာနံပါတ်1ပြဿနာပဲနောက်တစ်ခါ MFTB နဲ့ MICB ကိုပိတ်ဆို့မှုတွေအထူးသဖြင့်တော့ထပ်ပြီးမှပြင်းထန်တဲ့ပိတ်ဆို့မှုအဖြစ်နဲ့ MOG ကိုထပ်ပိတ်ဆို့တဲ့အခါမှာစကားစတဲ့နိုင်ငံသားကိုသိရှားပါတဲ့အခါမှာခုနမီလီယံလေးပင်းနဲ့ပြဿနာတွေဖြစ်တော့နိုင်ငံသားအယံွေရှားတဲ့အထူးသဖြင့်တော့မြောက်ပိုင်းညီနောင်သုံးဘွဲ့ကစလိုက်တဲ့နော် 10276 စစ်စင်ရေးကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုကလည်းပြတ်သွားတယ်အနောက်ပိုင်းချင်းမက်ကသွားတဲ့အိန္ဒိယလည်းပြတ်ပြီးတောင်ပိုင်းကမြောက်ဒီဖျားသုံးစုလမ်းကြောင်းလည်းတိုက်ပွဲတွေဖြစ်တဲ့အပြင်ကနေ့ဆိုရင်ကော့ဂရိတ်မှာတိုက်ပွဲတွေပြင်းထန်ဒီလမ်းကြောင်းကရတဲ့နိုင်ငံသားငွေတွေဟာစကားစအတွက်အရှိုက်ကိုထိတဲ့အတွက်ကြောင့်မလို့နိုင်ငံသားငွေရှားပါတဲ့အကြောင်းတရားတွေဆုံးလာတဲ့အခါမှာလောင်စာစီပြပတင်သွင်းရတဲ့ short date တွေဖြစ်လေပြဿနာဟာအခုနော်လောင်စာစီစင်းတို့အဆမတန်တက်တာပါပဲခင်ဗျ
ဒီနေ့ရန်ကုန်ကဓာတ်ဆီဆိုင်တချို့အခြေအနေကိုတော့အမည်မဖော်လိုတဲ့မြို့နယ်တူက
ပြည်သူတွေအနေနဲ့ကတော့ panic ဖြစ်ပြီးတော့ဓာတ်ဆီရောင်းတဲ့ဆိုင်တွေမှာတန်းစီဝယ်ယူနေကြတာတွေရှိလာတယ်ဗျ။အခုချိန်မှာတချို့တွေကကြတော့လဲတူလောင်ထားလို့ဒီဓာတ်ဆီဝယ်ယူနိုင်မှုလုံးဝပြတ်သွားမှာကိုကြောက်နေကြတာတကြောင်နောက်ပိုင်းမှာတခြားဆိုင်တွေအယောင်ပိတ်ပြီးတော့မှောင်ကိုဈေးကကနေပြီးတော့တဆင့်စမတန်ဈေးပြီးတော့ဝယ်ရမှာကိုကြောက်နေရတာတကြောစိတ်ပူနေကြတာကတော့အမျိုးမျိုးရှိကြတယ်ပေါ့နော်။တချို့ပြည်သူတွေအနေနဲ့ဆိုရင်လဲကုန်စည်နှုန်းတွေပါမယ်ပေါ့နော်။သူတွေနေစဉ်ဘဝကိုဆိုးရွားရဲခတ်မှုတွေကြုံလာမှာကိုလဲပူပန်နေကြတယ်ဗျ။ခုလက်ရှိရမြင်သားရဲ့ချက်အနေနဲ့ဆိုလို့ရှိရင်တစီဝင်နှားတဲ့အခါမှာဈေးပုံပေးရတဲ့အခြေအနေတွေရှိလာတယ်။တစီသမားတော်များများပေါင်ဝင်ပေါ့နော်။ပီတရီချို့ဆိုရင်လည်းဒီစီပန့်ဆိုင်ရဲ့အရှိမှာပေါ့နော်။အရင်ညရရဆာလို့ရှိရင်အများအပြားတန်းစီနေရာကိုဒီနေ့မနက်မှာကျွန်တော်မြင်လာရတယ်ပေါ့နော်။ဆိုတော့နောက်ဆုံးနေ့နဲ့ဒီတစ်ဖက်ကကြည့်လို့ရှိရင်ပေါ့နော်။လက်ရှိနေရဲ့ခီးတွလာဈေးတွေကုန်စည်လုံးမြင့်တက်မှုတွေနဲ့ရှိရင်တခြားတစ်ဖက်ကအခြေခံလေဗန်စားပီတရီရနေရဲ့ဝင်ငွေတွေကလောက်ကမှမရှိတော့ဘူး။တနည်းတခြားပို့ပြီးတော့တိတိတသားမြင်လာရတာကိုတွေ့ရမှာဖြစ်တယ်ခင်ဗျ
။ဒါအပြင်မန္တလေးမြို့ကန်တယောက်ကလည်းဒီစီစေးတက်တာနဲ့ပတ်သက်လို့အခုလိုရှင်းပြပါဗျ
။မန္တလေးမှာစီစေးတွေက300လောက်တက်သွားတယ်ပေါ့နော်။အခုချိန်ထိတော့ဒီကားတွေဆိုင်ငယ်တွေကစီဖြစ်ရတာအရင်ကြီးမခတ်သေးဘူး။စီဆိုင်တွေကဒီကားတွေဆိုင်ငယ်နဲ့လာရင်တော့ကြိုက်တလောက်ပြည့်ပြည့်လို့ရတယ်။ဒါပေမဲ့ပုံးနေပလင်းနေနေဆိုရင်တော့ရောင်းမပေးဘူးပေါ့နော်တချို့ဆိုင်တွေကကြတော့လည်းပိတ်ထားတာတွေ့ရဲအဲသူတို့ပြောတာကတော့သူတို့ဒီစီပြတ်သွားတဲ့အချိန်နဲ့ဒီစီရောက်တဲ့အချိန်အလင်းမမီဘူးပေါ့နော်တချို့ဆိုင်တွေမှာကြတော့လည်းဒီ92ဝယ်လို့မရဘူးအဲတက်စီစီတွေတက်ပို့ပြီးတက်မှာစိုးတယ်ပေါ့နော်စိုးတဲ့အတွက်ကြောင့်တချို့တွေကလည်းစီတွေနည်းနည်းဝယ်စုရရှိရပေါ့နော်အပြည့်ဖြည့်ထားရပါရှိရဲဒါချစ်ချစ်တွေကပို့တက်မှာစိုးတယ်ဘာလို့လဲဆိုတော့ဒီမှာမီးရလည်းမမှန်ဘူးပေါ့နော်မီးမလာတဲ့အချိန်ဆိုရင်ဒီလိုမီးဆက်ပဲအကူနေရတာဆိုတော့လေ
တချိန်တည်းမှာစက်မှုစုံတွေဘက်မှာလည်းဆက်ဖြစ်လာနေတာကိုပြည်တွင်းစီးပွားရေးလုပ်ငန်းရှင်က
ရင်းနှီးတော့သူတို့ကတော့ထုတ်ပုံလို့ exporter တွေကနေပြီးတော့သူတို့က1100နဲ့ဝယ်90ရာနှုန်းဝယ်တာကို export money ရပြီးတော့တချို့ဟာတွေ1150ရာနှုန်းနဲ့ဝယ်တယ်တချို့ဟာတွေ1940နဲ့ matching ဆိုပြီးတော့သူကမရှုပ်ပြီးတော့ပြန်ရောင်းပြီးရပေါ့နော်ဒါပေမဲ့တကယ်လက်ပြည့်အပြင်မှာလည်းအဲ့ဟာနဲ့ပြီးတော့သူတို့စက်မှုစုံတွေမှာလိုအပ်တဲ့ဟာတွေကိုသူကလိုအပ်တဲ့လောက်ကို UNFCCC ရဲ့တစ်စိတ်ပြန်တင်ရတယ်ကျွန်တော် NPTA ဆိုရဲ73စီပြပင်းရောက်ချပြန်ပြီးအသေးစီကိုပြန်ပြီးတော့သူကစီစဉ်ပေးပြီးတော့ဆက်မှုစုံတွေချပေးပါတယ်အခုအဲ့ဒီဟာကိုသူတို့ မချပြီးတော့ဘူးပြောလိုက်မှာအစီအဥ်ဆုံးဖြတ်ချက်ရဖြစ်လာတယ်ဆိုတဲ့အချိန်မှာအဲဈေးကွက်တိုင်းမှာကော့ကိုတွင်းရပါဆိုတော့ဖြစ်မှမဖြစ်နိုင်တာကြီးစက်မှုတော်ကသူ့ဟာသူကွန်ထရိုးလုပ်တဲ့လုပ်ငန်းမလုပ်တာအလေးသက်စီတွင်းတဲ့လူကသက်စီပဲတွင်းမှာပေါ့ဆိုတော့အခုအဲ့မှာလုတ်ကြည့်ကြီးဖြစ်လာတဲ့အချိန်မှာ short ဖြစ်သွားပြီးတော့ဈေးနှုန်းတွေကဈေးကွက်ပေါ့ဈေးတိုင်းမှာလုတ်ပြက်ဖြစ်သွားကော့ပစ္စည်းထုတ်လုပ်တဲ့ဈေးတရားပြအများကြီးထပ်ထပ်သွားပါလေအစရိုင်းတို့ဈေးရနှုန်းဖြစ်လာမယ်နောက်ပြီးတော့ transportation တွေပို့ဆောင်တဲ့ဈေးတွေတက်လာမယ်အဲ့ဈေးတွေကအားလုံးကတော့အခြေခံကိုယ်ဈေးနှုန်းတွေအကုန်တက်သွားမယ်လို့ပြောရှိပါတယ်
တကယ်တော့ဒေါ်လာငွေထိန်းချုပ်မှုစူးစမ်းခဲ့တာကနေနောက်ဆုံးဒေါ်လာငွေရှားပါးမှုကြုံလာခြင်းစစ်ပွဲတွေနဲ့အွန်လိုင်းလည်လည်မှုစီးပွားရေးလုပ်ငန်းတွေနှိမ်နှေးမှုတွေအောက်မှာအခြေအနေပိုဆိုးလာမှာကိုလည်းအများစိုးရိမ်နေတယ်လို့စောင့်ကြည့်အကဲခတ်တွေကပြောနေကြပါတယ်။